လွတ်လပ်မှုကိုစ조사ရုံးကိုင်နေရတဲ့ကဘာကြီးအတွက်2024ခုနှစ်ဟာအရေးပါတဲ့နှစ်ဖြစ်တယ်လို့ American ခြေဆိုင် Freedom House အဖွဲ့ကြီးကပြောကြားလိုက်ပါတယ်မြန်မာ၊ Sudan ၊ Ukraine စတဲ့နိုင်ငံတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ကဘာလူဦးရေထက်ဝက်လောက်မဲဆန္ဒတွေပေးကြမဲ့ရွေးကောက်ပွဲတွေဟာကဘာလွတ်လပ်မှုကိုအဆုံးဖြတ်ပေးဖို့အရေးပါတယ်လို့ Freedom House ရဲ့ကဘာလွတ်လပ်မှုဆိုင်ရာ2024ခုနှစ်အစဉ်ခန်းစာမှာဖော်ပြထားပါတယ်အရှိတောင်အာရှဒေသတွေကမြန်မာနိုင်ငံအပါအဝင်ရွေးကောက်တင်မြှောက်ခံထားရတဲ့အစိုးရတွေကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းထားတဲ့နိုင်ငံတွေမှာတော့2023ခုနှစ်အတွင်းမှာလွတ်လပ်မှုတွေဟာဆက်လက်ဆုပ်ယုပ်လာခဲ့တယ်လို့အစိုးရခန်းစာမှာထောက်ပြထားပါတယ်။မြန်မာနိုင်ငံမှာလူပေါင်း2000ခွဲကျော်ကိုဖမ်းဆီးခဲ့ပြီးဂရုပေးထားတဲ့အတိုင်းရွေးကောက်ပွဲကိုလည်းကျင်းပမပေးတဲ့စစ်တပ်ဟာမြေလမ်းမီးရှို့တဲ့နှီးကိုတုံးနေတယ်လို့ Freedom House ရဲ့အစိုးရခန်းစာထဲမှာပြောထားပါတယ်။အချင်းပြတ်လက်စားတဲ့စကောင်းဆောင်တွေဟာရာဇဝတ်ကိုင်းတွေရဲ့လှုပ်ရှားမှုတွေကိုလည်းခွင့်ပြုထားတယ်လို့အစိုးရခန်းစာကပြောပါတယ်။လူကုန်ကူးမှုတွေလုပ်နေတဲ့အဲ့ဒီရာဇဝတ်ကိုင်းတွေရဲ့ဆောင်ရွက်မှုတွေဟာမြန်မာနိုင်ငံတည်းမှာသာမကမဲခေါင်မြေဝမ်းဒေသတစ်လျှောက်အထိကျကျပြန့်ပြန့်ဖြစ်နေတယ်လို့ကမ္ဘာတဝန်းလူ့အခွင့်အရေးနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုမြင့်တင်ဆောင်ရွက်နေတဲ့တက်သည့်ပညာရှင်များအဖွဲ့ Freedom House ရဲ့နှစ်ပတ်လည်အစိုးရခန်းစာထဲမှာပြောကြားထားပါတယ်ရှင်။